အမေရိကန်ပြည်ထောင်စုမှာ COVID-19 ကပ်ရောဂါကြောင့်သေဆုံးသူ1000ကျော်နှစ်ရက်ဆက်တိုင်နဲ့ပုတ်ထူးနေကထပ်ပြီးတော့စံချိန်သစ်တင်ခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာလည်းအတီးပြူလူနာအရေးအတွက်ဟာပုတ်ထူးနေကတရက်ထဲမှာစံချိန်တင်အောင်12000ကျော်တွေ့ရှိခဲ့ပြီးစုစုပေါင်းအတီးပြူလူနာဟာနယူးယောက်ပြည်နယ်ထက်ပိုများသွားပါပြီ။အခုဆိုရင်နိုင်ငံအနောက်ချမ်းကယ်လီဖိုးနီးယားပြည်နယ်မှာအတီးပြူလူနာ4200ကျော်အရှေ့ချမ်းနယူးယောက်ပြည်နယ်မှာ4100ကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာစုစုပေါင်းအတီးပြူလူနာက4000နီးပါးနဲ့ကမ္ဘာမှာအများဆုံးဖြစ်ပြီးတော့စုစုပေါင်းသေဆုံးသူက13000ကျော်ပါတယ်။အမေရိကန်ပြည်သူတွေအနေနဲ့နှာခေါင်းစည်းတက်ကြဖို့နဲ့တယောက်နဲ့တယောက်ခက်ခွခွာနေကြဖို့သမ္မတဒေါ်နယ်ထရမ့်ကဗိုလ်ထုနေတော်ကတိုက်တွန်းပါတယ်
။ We want young Americans to avoid packed bars and other crowded indoor gatherings and we're all in this together.
အမေရိကန်လူငယ်တွေအနေနဲ့အရက်ပါးတွေနဲ့တခြားလူစီကားတဲ့နေရာတွေကိုရှောင်စီခြင်းနဲ့လို့သမ္မတထရမ့်ပြောကြားခဲ့တာပါ။နိုင်ငံထဲမှာအဆိုးဆုံးကူးစက်မှုဖြစ်နေတဲ့ထဲကတက်ကြီးရွယ်အိုစောင့်ရှောက်ကီဟာတွေအတွက်အစိုးရကနောက်ထပ်ဒေါ်လာ5ဘီလီယံသုံးဆွဲကူညီသွားမယ်လို့သမ္မတကကြေညာခဲ့ပါတယ်။တက်ကြီးရွယ်အိုစောင့်ရှောက်ရေးကီဟာတွေကနေ COVID-19 ကြောင့်သေဆုံးသူဟာ3,500ထက်မနည်းရှိတယ်လို့ပြည်ထောင်စုအစိုးရကခန့်မှန်းထားပါတယ်။ကပ်ရောဂါကြောင့်ထိခိုက်နေတဲ့လုပ်ငန်းတွေကိုနောက်ထပ်ထောက်ပံ့ကူညီရေးအတွက်ဒေါ်လာ1 trillion သုံးဆွဲမဲ့အစီအစဉ်ကိုအင်ဂျူရောနဲ့အထက်လွှတ်တော် Republican ခေါင်းဆောင်တွေကြားပုံထုံးနေနှောင်းပိုင်းကသဘောတူညီမှုရရှိခဲ့ကြပါတယ်။